ရခိုင်ပြည်နယ်ကြောက်ဖြူဒေသခံကမန်းမွဆလင်တွေဟာဒုက္ခသည်စခန်းမှာတည်ကြနေထိုင်နေကြရစေဖြစ်ပေမဲ့ဗုဒ္ဓဘာသာဝင်ရခိုင်တွေနဲ့ခင်မင်းရင်းနှီးမှုပြန်လည်ထွန်းကားဖို့မျှော်လင့်နေကြပါတယ်။အတူရောနှောနေထိုင်ရင်ပဋိပက္ခတွေပြန်လည်ဖြစ်လာလိမ့်မလားဆိုတဲ့စိုးရိမ်ချက်တချို့ကြန့်ရှိနေစေဖြစ်ပေမဲ့လည်းနှစ်ဖက်စလုံးကဒီလိုပေါင်းစည်းရေးကိုလိုလားနေကြတာပါ။ AFP သတင်းတပုတ်ပေါ်အခြေခံပြီးပြောပြချင်ပါတယ်။ဗုဒ္ဓဘာသာမြန်မာအမျိုးသမီးတဦးကိုအရမပြုကျင့်ခဲ့တဲ့ဆိုတဲ့ကောလာဟလသတင်းက2012ခုနှစ်အတွင်းရခိုင်ပြည်နယ်မှာပြန့်နှံ့ခဲ့ပြီးနောက်ဘာသာမတူတဲ့ဒေသခံတွေကြားပဋိပက္ခအကြီးအကျယ်ဖြစ်ခဲ့ပြီးနောက်ပိုင်းမှာကြောက်ဖြူမျိုးကလူမှုအတိုင်းဝိုင်းကြားယုံကြည်မှုကင်းမဲ့ပြီးတင်းမာမှုတွေရှိလာခဲ့ပါတယ်။ဒီလိုပဋိပက္ခတွေမဖြစ်ခင်တစ်ချိန်လုံးကကြောက်ဖြူမျိုးမှာဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားခင်မင်ရင်းနှီးစွာနေလာခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်။သူကိုယ်သူကိုထူးမောင်လို့အမည်ပြောင်းထားတဲ့ကြောက်ဖြူမျိုးကမွတ်စလင်အမျိုးသားတအူးကတော့သူနဲ့အိမ်နီးချင်းဖြစ်ခဲ့ကြတဲ့ဗုဒ္ဓဘာသာမိတ်ဆွေတွေရဲ့အိမ်ကိုနေကင်းပိုက်မှာတွားရောက်လေပတ်ပြီးညမထွက်ရအမိတ်အချိန်မပြည့်ခင်သူတို့မွတ်စလင်တွေကိုထားတဲ့ကြောက်ဖြူဒုက္ခသည်စခန်းကိုအရောက်ပြန်ကြရတာဖြစ်ပါတယ်။ဒီလိုအခြေအနေမျိုးဖြစ်လာလိမ့်မယ်လို့သူမထင်ခဲ့မိကြောင်းကိုထူးမောင်ကပြောပါတယ်
။ကင်းနေပဲလို့ဝင်းနေမိတာပေါ့။ဒီလိုအခြေအနေမျိုးဖြစ်သွားမယ်ဆိုတာကိုတွေ့တော့မတင်ဘူးပေါ့ကျွန်တော်တို့။အဲဒီတော့ဆိုရင်ဒီနေရာလေးကတော်တော်ကိုတာတာရရနေခဲ့တဲ့နေရာလေးလေ။
ရခိုင်ပြည်ဘက်ကစားဖြစ်ခဲ့ချိန်ကစပြီးမွတ်စလင်တွေဟာဒုက္ခသည်စခန်းထဲနေလာကြတာအခုဆိုရင်9နှစ်လောက်ရှိလာပြီဖြစ်ပါတယ်ပြည်ဘက်ကဖြစ်ခဲ့ချိန်တုန်းကဒေါသထွက်နေကြတဲ့ဒေသခံရခိုင်လူထုဟာရဲတွေနဲ့အတူမွတ်စလင်တွေရဲ့အိမ်ကိုဝိုင်းပြီးမှုေနှောက်ဖျက်ဆီးခဲ့ကြတာပါအဲ့ဒီအဖြစ်အပျက်အတွင်းလူ200လောက်သေဆုံးခဲ့ပြီးထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်စွန့်ထွက်ပြေးခဲ့ရပါတယ်ကြောက်ဖြူမြို့မှာဖျက်ဆီးခံရတဲ့အခြေအနေကိုဒေါ်စောပုချေကရှင်းပြပါတယ်
ဘာမှမရှိတော့ဘူးဒါလေးအကုန်ပြိုကျပြီလေဒါလေးလုံးဝလုံးလို့မရဘူးဒါလေးတဲလို့လူတဲလို့မရတော့
2019ခုနှစ်အရောက်မှာတော့တိန်းနဲ့ချင်းတဲ့ရိုဟင်ဂျာမွတ်စလင်တွေတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်သွားကြရတဲ့အခြေအနေအထိဖြစ်လာခဲ့တယ်လို့သုံးသပ်ကြပါတယ်ဘာသာစွဲလူမျိုးစွဲတွေနဲ့နဲ့ရှမ်းရှမ်းဆက်ဖြစ်နေမှာကိုဒေသခံအများစုစိုးရိမ်နေကြပြီးလူမှုအတိုင်းဝိုင်းနှစ်ခုကိုဇွအတင်းပြန်လည်ပေါင်းစည်းမယ်ဆိုရင်မတည်ငြိမ်မှုအစ်စ်တွေပြန်လည်ဖြစ်လာနိုင်တယ်လို့သတိပေးမှုတွေလည်းရှိနေပါတယ်။ဒါပေမဲ့အကြောက်ဖြူကမွတ်စလင်တချို့ကတော့အရင်ကခင်မင်ခဲ့တဲ့ဗုဒ္ဓဘာသာမိတ်ဆွေတွေကိုသတိထားဆက်ဆံနေပြီးလူအတိုင်းဝိုင်းနှစ်ခုကြားအရင်ကရှိခဲ့တဲ့ချစ်ခင်ရင်းနှီးမှုတွေလုံးဝပျောက်ကွယ်သွားနိုင်မှာတော့မဟုတ်ဘူးလို့မျှော်လင့်ချက်တွေဆက်ရှိနေစေဖြစ်တယ်လို့ဒေသခံမွတ်စလင်ကိုထူးမောင်ကပြောပါတယ်။
အဲ့ကျွန်တော်တို့ဒီရွာခံတွေကိုကြီးပြီးတော့ဝင်ရမယ်ဆိုတော့ကျွန်တော်တို့ကကြီးစီပေါက်ပြောနိုင်တယ်ရွာခံတွေကတော့ကျွန်တော်တို့ကိုအမြဲတမ်းကြိုဆုံနေတယ
်ကြောက်ဖြူမျိုးနယ်လွှတ်တော်အမတ်ဦးကျော်တန်းကတော့ကြောက်ဖြူမှာရှိတဲ့အရင်ရှိပြီးသားမွတ်စလင်တွေပြန်လည်အခြေချလာဖို့ကိုကြိုဆိုလိုက်ပြီးအစိုးရရဲ့ခွင့်ပြုမိကတော့လိုအပ်ကြောင်းပြောပါတယ
်ဒီလိုကြီးပဲဒီကန့်ချိန်မှာထားလို့ဖြစ်ပါမလားဥရတဲရောက်တဲ့ဆန္ဒအရတော့မဖြစ်သင့်ဘူးလို့ဦးကတော့အဲ့လိုမြင်တယ်ပြေလျောင်လောက်ပေးရမယ့်အစိုးရတောင်းပါဒီကိုနိုင်ငံသားမဟုတ်တဲ့လူတရားလည်းမရှိဘူးလို့အငဲနေနေပြောရှင်တယ်။ဘာဖြစ်လို့ဒီမှာနေလာတဲ့လူတွေ
ကြောက်ဖြူမြို့မှာကကမန်မွတ်စလင်တွေနေထိုင်နေကြတာပါ။ရခိုင်မှာပြည်ပကဖြစ်လာပြီးနောက်ကမန်အပါဝင်မွတ်စလင်တွေကိုအာဏာပိုင်တွေကဒုက္ခသည်စခန်းထဲပို့လိုက်ကြပါတယ်။သူတို့တွေကတော့ရိုဟင်ညာဆိုသူတွေနဲ့ကွာခြားချက်ရှိပြီးဗုဒ္ဓဘာသာအများစုရှိတဲ့မြန်မာနိုင်ငံမှာကမန်မွတ်စလင်တွေကိုလူနည်းစုလူမျိုးစုအဖြစ်တရားဝင်အသိမှတ်ပြုထားပြီးသားဖြစ်ပါတယ်။ရခိုင်ပြည်နယ်တွင်တိုက်ခိုက်မှုတွေဖြစ်မလာခင်တုန်းကဒေသခံမွတ်စလင်ကမန်တွေဟာကျောင်းဆရာရှေ့နေတရားသူကြီးစတဲ့အလုပ်တွေအပြင်တငါသည်နွားလဲနဲ့ပစ္စည်းတဲပို့တဲ့အလုပ်တွေကိုပါလုပ်ကန်ခဲ့ကြတာပါကျောက်ဖြူမြို့ကန်တွေကသူတို့ရဲ့ဒေသခံမွတ်စလင်တွေအပေါ်တန်ရောစင်စိတ်ရှိကြပေမဲ့ရခိုင်မြောက်ပိုင်းကရိုဟင်ညာဆိုသူတွေကိုတော့အပြင်ကဝင်ရောက်လာသူတွေဖြစ်လက်မခံနိုင်ကြပါဘူးမြမအစိုးရကလည်းရိုဟင်ညာဆိုတာကိုလက်မခံပယ်ချတာပြီးရခိုင်ကနေဘင်္ဂလားဒေ့ရှ်ဘက်ထွက်သွားသူတွေပြန်လာရေးကိစ္စကိုတော့ပြင်ဆင်လုပ်ဆောင်နေကြောင်းပြောပါရခင်ဗျာ